လူခွင့်ရေးချိုးဖောက်မှုတွေအတွက်မြောက်ကိုရီးယားကိုနိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကိုလွှဲပြောင်းပေးဖို့တိုက်တွန်းတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂအထွေထွေညီလာခံကမနေ့ကြာသပတေးနေ့ကအတည်ပြုလိုက်ပါတယ်။မဖြစ်မနေလိုက်နာစရာမလိုတဲ့ဒီဆုံးဖြတ်ချက်ကမြောက်ကိုရီးယားရဲ့လူသားဓုအပေါ်ကျွလွန်တဲ့ရာဇဝတ်ပြစ်မှုတွေကိုစုံစမ်းစစ်ဆေးဖို့မြောက်ကိုရီးယားကို ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကိုလွှဲပြောင်းပေးဖို့အတွက်လုံခြုံရေးကောင်စီကိုတိုက်တွန်းထားတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုလုံခြုံရေးကောင်စီမှလာမယ့်တနင်္လာနေ့ကျရင်ဆွေးနွေးကြမှာဖြစ်ပေမဲ့မြောက်ကိုရီးယားကိုနိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကိုလွှဲပြောင်းဖို့ကိစ္စကတော့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်တရုတ်နိုင်ငံကဗီတိုအာဏာသုံးပယ်ချနိုင်မှုရှိနေတာကြောင့်ဖြစ်နိုင်ခြေသိမ့်မရှိလာပါဘူး။ဒါပေမဲ့လည်းလုံခြုံရေးကောင်စီကိုအခုလိုတိုက်တွန်းခြင်းအပြင်မြောက်ကိုရီးယားရဲ့ချိုးဖောက်မှုတွေကိုပိုပြီးထင်ရှားအောင်ဖော်ပြရကြသလိုတရုတ်အစိုးရအပေါ်ပြင်းထန်တဲ့နိုင်ငံရေးဖိအားပေးရလဲကြပါတယ်။ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားဒုတိယသမ္မတကြီးအမ်မြုံဟွန်းကတော့အထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုမြောက်ကိုရီးယားကပယ်ချကြောင်းနဲ့ဒါဟာနိုင်ငံရေးလှုပ်ချမှုပြစ်ပခဖြစ်အောင်လှုပ်ဆောင်မှုလို့ပြောဆိုလိုက်ပါတယ်။